This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ29ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောင်းထုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2024ခုနှစ်အောက်တိုဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရီသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရီသတင်းကတော့အညာဒေသကိုအခြေချတဲ့အခါကောင်းမွန်သောဆက်ဆံရေးတည်ဆောက်ပြီးတော်လိုင်းအမြန်ဆုံးအောင်မြင်ဖို့ကြိုးစားသွားမယ်လို့ BBLA စီရေးတာဝန်ခံပြောကြားတဲ့သတင်းပဲဖြစ်ပါတယ်။အညာဒေသကိုအခြေချတဲ့အခါကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ပြီးတော်လိုင်းအမြန်ဆုံးအောင်မြင်ဖို့ကြိုးစားသွားမယ်လို့ BBLA စီရေးတာဝန်ခံမောင်ဆောင်ခါကဆိုရှယ်မီဒီယာကတစ်ဆင့်ပြောကြားထားပါတယ်။ကျွန်တော်တို့အညာဒေသကိုအခြေချတဲ့အခါ MOD PDF တရင်တွေနဲ့ရော MOD လက်အောက်ခံမဟုတ်တဲ့အခြားအင်အားစုတွေနဲ့ပါကောင်းမွန်သောဆက်ဆံရေးတည်ဆောက်ပြီးတော်လိုင်းအမြန်ဆုံးအောင်မြင်ဖို့ကြိုးစားသွားမှာဖြစ်ပါတယ်။BBLA ကဗမာလူမျိုးစုကိုစားပြုဖို့နဲ့ဗမာလူတို့ရဲ့အတိမတ်ပြုမှုရရှိဖို့တဆင်ချင်းအကောင့်ထဲပေါ်သွားပါမယ်လို့ပြောပါတယ်။ဒါပြင်ညီညီဝေးကိုရှေ့ရှုပြီးအညာဒေသခံတပ်ဖွဲ့တွေအားလုံးနဲ့အတူတကွပူးပေါင်းဆောင်ရွက်ဖို့အစဉ်တစိုက်ကြိုးစားသွားမယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။အခုတကစစ်တုံးပန်းများထားရှိရာအချုပ်ဆောင်အားလေကြောင်းတိုက်ခတ်မှု2ကြိမ်စကားစကားပြုလုပ်တဲ့အတွက်ကြောင့်စစ်တုံးပန်း10ဦးပါဝင်12ဦးသေဆုံးကထိခဲ့ဒဏ်ရာရသူ60ဝန်းကျင်ရှိခဲ့တဲ့တဲ့တွင်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။စစ်တုံးပန်းများထားရှိရာအချုပ်ဆောင်အားလေကြောင်းတိုက်ခတ်မှု2ကြိမ်စကားစကားပြုလုပ်ခဲ့တဲ့အတွက်စစ်တုံးပန်း10ဦးအပါဝင်12ဦးသေဆုံးကထိခဲ့ဒဏ်ရာရှိသူ60ဝန်းကျင်ရှိခဲ့တယ်လို့သိရရှိပါတယ်။2024ခုနှစ်အောက်တိုဘာလ28ရက်နေ့ညနေ 18:30 ချိန်မှာအကြမ်းဖက်စစ်ကောင်စီဟာပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့စစ်စင်အင်အားတွင်ဖမ်းဆီးရမိခဲ့တဲ့စစ်တုံးပန်းများထားရှိရာအချုပ်ဆောင်အားလေကြောင်းတိုက်ခတ်မှု2ကြိမ်ပြုလုပ်ခဲ့တယ်လို့သတင်းထုတ်ပြန်ဖော်ပြပါတယ်။ဒီလေကြောင်းတိုက်ခတ်မှုကြောင့်ဘလူးစစ်ကြောင်းကစစ်တုံးမန်းများနဲ့အခြားစစ်တုံးမန်းများထားရှိရာအဆောက်အအုံအားထိမှန်ခဲ့ပြီးစစ်တုံးမန်း10ဦးအပါဝင်12ဦးသေဆုံးကထိခဲ့ဒဏ်ရာရှိသူ60ဝန်းကျင်ရှိခဲ့တယ်လို့အတည်ပြုဖော်ပြပါဗျ။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအနေနဲ့စစ်စင်ရေးများတွင်ဖမ်းဆီးရမိခဲ့တဲ့စစ်တုံးမန်းတွေကိုတုံးပန်းဥပဒေနဲ့အညီကောင်းမွန်စွာထိန်းသိမ်းထားရှိခဲ့ပေမဲ့အစမစစ်ကောင်စီဟာလောင်းတို့ရဲ့တပ်ဖွဲ့ဝင်ဟောင်းတွေကိုပိတ်မှတ်ထားပြီးလေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့တာကိုတွေ့မြင်ရတယ်လို့ဆိုပါတယ်။လေရင်ပုံးထိမှန်မှုကြောင့်ထိခဲ့ဒဏ်ရာရရှိခဲ့တဲ့စစ်တုံးမန်းတွေကိုလည်းပြည်သူ့ကာကွယ်တပ်မတော်မန္တလေးကစေကူတမှုတွေလှုပ်ဆောင်ပေးလျက်ရှိတယ်လို့သတင်းရရှိပါလိမ့်ခင်ဗျာအခုဆက်လက်ပြီး PDF ဇိုလန်မှအတန်းမြင့်တနန်းအပတ်စဉ်1တနန်းစဉ်ပွဲအောင်မြင်စွာကျင်းပနိုင်ခဲ့တဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ် PDF ဇိုလန်မှအတန်းမြင့်တနန်းအပတ်စဉ်1တနန်းစဉ်ပွဲအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့အော်တိုဘာလ29ရက်မှာ ZFU PDF ဇိုလန်ကအသိပေးဖော်ပြပါတယ်မြန်မာပြည်စစ်အာဏာရှင်လက်မှလွတ်မြောက်ဖို့သက်ပေးတိုက်ပွဲဝင်မဲ့ရဲဘော်များအား PDF ဇိုလန်မှအတန်းမြင့်တနန်းပြုလုပ်ခဲ့ပြီးအပတ်စဉ်တနန်းစဉ်ပွဲအောင်မြင်ခဲ့ပြီးဖြစ်ကြောင်းကြေညာအပ်တယ်လို့ဖော်ပြပါရခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ
Radio NUG မှဆက်လက်အတန်လွင့်ပေးနေပါတယ်။စီရီသတင်းကောင်းနှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပ ပထမဦးစွာနိုင်ငံတကာအတိုင်းအဝန်အနေဖြင့်ဆေးအုပ်စုထံသို့လက်နက်ခဲယံလေယာဉ်စီးနှင့်ငွေကြေးအထောက်ပံ့များစီးဆင်းနေခြင်းအားချက်ချင်းရပ်တန့်ရန်ညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့တာမတ်ကြီးဦးကျော်မိုးထွန်းတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။ကုလသမဂ္ဂလုံခြုံရေးကောင်စီတွင် Women Peace and Security, Women Building Peace in a Changing Environment ခေါင်းစဉ်ဖြင့်တကားဖွင့်အစည်းအဝေး၌ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကအခုလိုတိုက်တွန်းပြောကြားခဲ့ပါတယ်။နိုင်ငံတကာအတိုင်းအဝန်အနေဖြင့်ဆေးအုပ်စုထံသို့လက်နက်ခဲယံလေယာဉ်စီးနှင့်ငွေကြေးအထောက်ပံ့များစီးဆင်းနေခြင်းအားချက်ချင်းရပ်တန့်ရန်ညှိနှိုင်းပူးပေါင်းဆောင်ရွက်ရမည်ဖြစ်ကြောင်းမိမိတို့ဘက်မှလည်းအမျိုးသားညီညွတ်ရေးအစိုးရတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများနှင့်အရက်ဖတ်လူမှုအဖွဲ့အစည်းများအနေဖြင့်ပြည်တွင်းပြည်ပ၌အမျိုးသမီးများဦးဆောင်လျက်ရှိသောအဖွဲ့များပြည်သူများနှင့်အတူတကွရက်ဒီကဆက်အနာရှင်စနစ်ချုပ်ငင်းရေးနှင့် Federal Democracy စနစ်ပေါ်ထွန်းလာရေးတို့ကိုလက်တွဲညီညီဆောင်ရွက်သွားမည်ဖြစ်ကြောင်းတမ်းအမတ်ကြီးကပြောပါတယ်။ထို့အပြင်၄နှစ်ဟူသောကာလမှာအလွန်ကြာမြင့်နေပြီဖြစ်၍အချိန်သည်လည်းဆောင်ဆိုင်၍မနေကြောင်းမြန်မာပြည်သူများအနေဖြင့်၎င်းတို့၏အသက်အိုးအိမ်များကိုမလိုအပ်ပါဘဲဆွန့်လွတ်အနစ်နာခံနေရကြောင်းတမ်းအမတ်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်တော်လိုင်းမြန်မြန်အောင်မြင်ဖို့စီရေးတိုက်ပွဲများနဲ့အတူလူတို့တိုက်ပွဲလူတို့အောင်ကြွမှုအထွေထွေအာဏာပြည်ဆိုင်ရေးလှုပ်ရှားမှုများကိုဟန်ချက်ညီညီပေါ်ဆောင်နိုင်ဖို့အထူးလိုအပ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တော်လိုင်းမြန်မြန်အောင်မြင်ဖို့စီရေးတိုက်ပွဲများနဲ့အတူလူတို့တိုက်ပွဲလူတို့အောင်ကြွမှုအထွေထွေအာဏာပြည်ဆိုင်ရေးလှုပ်ရှားမှုများကိုဟန်ချက်ညီညီပေါ်ဆောင်နိုင်ဖို့အထူးလိုအပ်တယ်လို့မန္တလေးလူတို့တပိတ်ခေါင်းဆောင်ဒေါက်တာတေဇာဆန်းကအော်တိုဘာလနောက်ဆုံးပတ်မှာဆိုရှယ်မီဒီယာမှာတဆင့်ပြောပါတယ်။ကျွန်တော်တို့အညာမြေမြို့ရွှေမန်းဟာပြည်သူ့ຫນွေဦးတော်လှန်ရေးခရီးချမ်းကြီးမှာမြို့သူမြို့သားတွေရဲ့စူးစီးညီညွတ်အားနဲ့အတူမယိုင်မလဲခိုင်မြဲစွာချီတက်နေကြပါတယ်။ကျွန်တော်လည်းအရေးတော်ပုံတပ်သားတအုပ်အနေနဲ့မြို့လူတို့နဲ့အတူလူတို့တိုက်ပွဲတွေပေါ်ဆောင်နေပါတယ်။ဒီနေရာမှာကျွန်တော်တို့တော်လှန်ရေးကြီးအ мян ဆုံးအောင်ပွဲဆင်နိုင်ဖို့အရေးအထူးအရေးကြီးတာတစ်ခုကိုအလေးနက်တင်ပြပြောဆိုလိုပါတယ်။ဒီပွဲကိုစောစောတိမ့်နိုင်ဖို့ဆိုရင်စီရေးတိုက်ပွဲများနဲ့အတူလူတို့တိုက်ပွဲလူတို့အုံကြွမှုအထွေထွေအာဏာပြည်ဆိုင်ရေးလှုပ်ရှားမှုများကိုဟန်ချက်ညီညီပေါ်ဆောင်နိုင်ဖို့အထူးလိုအပ်ပါတယ်လို့ပြောပါတယ်။ရွေးဦးတော်လှန်ရေးကိုစီရေးနဲ့အတူလူတို့တရက်လုံးပါဝင်ဆင်နွှဲနိုင်တဲ့လူတို့တိုက်ပွဲလူတို့အုံကြွလှုပ်ရှားမှုကြီးတွေကိုအချိန်တိုးမြင့်ပေါ်ဆောင်ကြဖို့ဒေါက်တာတေဇာဆန်းကထပ်လောင်းတိုက်တွန်းပြောပါတယ်ခင်ဗျာ။ဆက်လက်ပြီးလေကြောင်းတိုက်ခိုက်မှုတွေရော့ကျသွားဖို့ Airbus ကုမ္ပဏီကိုဖိအားပေးတိုက်တွန်းကြမဲ့ online ဓာတ်ပုံကမ်ပိန်းစတင်တဲ့သတင်းကိုတင်ပြပေးပါမယ်။လေကြောင်းတိုက်ခိုက်မှုတွေရော့ကျသွားဖို့ Airbus ကုမ္ပဏီကိုဖိအားပေးတိုက်တွန်းကြမဲ့ online ဓာတ်ပုံကမ်ပိန်းစတင်နေပြီလို့ Autobala နောက်ဆုံးပတ်မှာ Blood Money Campaign MM ကအသိပေးဆိုပါတယ်။လေကြောင်းတိုက်ခိုက်မှုတွေရော့ကျသွားဖို့ Airbus ကုမ္ပဏီကိုဖိအားပေးတိုက်တွန်းကြမဲ့ online ဓာတ်ပုံကမ်ပိန်းစတင်ပါပြီ။အကြံဖတ်စစ်အုပ်စုကလေယာဉ်တွေဝယ်ယူနေတဲ့တရုတ်အစိုးရပိုင်း ABIC ကုမ္ပဏီမှ Airbus အနေနဲ့ယင်းနှိမ့်ညံ့မှုတွေရပ်တန့်ပြီးလူအခွင့်အရေးစံနှုန်းတွေကိုလေးစားတဲ့အနေနဲ့လုံနိုင်တဲ့အယိုးရှင်းဆုံး ABIC နဲ့လမ်းခွဲဖို့ကို YB PR ပေးတိုက်တွန်းကြဖို့ online photo campaign လာပါပြီလို့ဆိုပါတယ်။ campaign မှာပါဝင်ရအဆင့်တွေကို Black Money Campaign MM page တွင်အသေးစိတ်ရှင်းလင်းဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးအကြံဖတ်စစ်အုပ်စုကလူအခွင့်အရေးချိုးဖောက်မှုများကိုအရှိန်ဟုန်ပြင်းစွာဆက်လက်လှုပ်ဆောင်လျက်ရှိတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖတ်စစ်အုပ်စုကလူအခွင့်အရေးချိုးဖောက်မှုများကိုအရှိန်ဟုန်ပြင်းစွာဆက်လက်လှုပ်ဆောင်လျက်ရှိတယ်လို့ AAPB ကဖော်ပြပါဗျ။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း၏မှတ်တမ်းနှင့်သုတေသနဌာနမှစောင့်ကြည့်လေ့လာမှုအရအကြံဖတ်စစ်အုပ်စုကလူအခွင့်အရေးချိုးဖောက်မှုများကိုအရှိန်ဟုန်ပြင်းစွာဆက်လက်လှုပ်ဆောင်လျက်ရှိရာပြီးခဲ့သည့်သတင်းပတ်အတွင်းတိုင်းနှင့်ပြည်နယ်အချို့၌လေကြောင်းဖြင့်ပစ်ခတ်တိုက်ခိုက်မှုများအပြင်မြေပြင်မှစစ်ကြောင်းထိုးဝင်ရောက်မှုများကြောင့်ရပ်သားပြည်သူထိခိုက်ဒေဆုံးမှုများများပြားလာသည့်အပြင်နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်နေကြရသည့်ဒေသခံပြည်သူအရေအတွက်လည်းပုံမှုများပြားလာတယ်လို့အတည်ပြုဆိုနိုင်ပါသည်အလားတူပင်ရခိုင်ပြည်နယ်နှင့်ချင်းပြည်နယ်တို့၌နှစ်ဖက်တိုက်ပွဲများကြောင့်ဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေကြရပြီးတိုက်ပွဲအတွင်ပိတ်မိနေသူများလည်းရှိပြီးစစ်အုပ်စုကဒေသခံပြည်သူများကိုထွက်ခွာခွင့်ကန့်သတ်ပိတ်ပင်ထားကြောင်းသိရှိရပါသည်။ထို့အပြင်စစ်အုပ်စုကစည်ရေးပြတ်မှတ်မဟုတ်သည့်အဆောက်အုံများကိုလည်းရည်ရွယ်ချက်ရှိရှိဥတီတိုက်ခိုက်မှုများပြုလုပ်လျက်ရှိပြီးအော်တိုဘာလ25ရက်နေ့တွင်ကရင်ပြည်နယ်ဖားပုံမြို့နယ်စောပွဲတဲကျေးရွာကိုတိုက်လေရင်ဖြင့်ဘုံကျဲတိုက်ခိုက်ခဲ့ရာခရစ်ယာန်ဖျားကြောင်မူโจကြောင်အပါဝင်အဆောက်အုံ6ခုထိခိုက်ပျက်စီးခဲ့ရပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်ပြင်သစ်နိုင်ငံမှာကျင်းပတဲ့တော်လန်သတင်းကျွတ်ရန်ပုံငွေရှာဖွေပွဲအောင်မြင်စွာကျင်းပပြီးစီးခဲ့တဲ့သတင်းကိုတင်ပြပေးပါမယ် ပြည်ထောင်နိုင်ငံမှာကျင်းပတဲ့ဒေါ်လန်သတင်းကျရမုံငွေရှာဖွေပွဲအောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့ပြည်ထောင် NUG ကိုယ်စားလှယ်မနန်းစုမွန်အောင်ကဆိုပါတယ်အော်တိုဘာ29ရက်ဒေါ်လန်သတင်းကျရမုံငွေရှာဖွေပွဲကိုပြည်ထောင်ရောက်မြန်မာများအသင်းကဥဆောင်ကျင်းပခဲ့ပါတယ်ဒေါ်လန်သတင်းကျရမုံငွေအတွက်ဥဆောင်စီစဉ်သူပြည်ထောင်ရောက်မြန်မာများအသင်းအပါအဝင်ပူပေါင်းဆောင်ရွက်ခဲ့ကြသူပြင်သစ်ရောက်မြန်မာဒေါ်လာရင်းမိသားစုဝင်များနဲ့ပြင်သစ်လူမျိုးများအားလုံးအထူးသဖြင့်ရမုံငွေများများရရှိဖို့မြမအစားအစာအမဲမျိုးစုံချက်ပြုတ်ရောင်းချပေးခဲ့သူများလူအများစိတ်ဝင်စားအောင်မိမိတက်သည့်အနုပညာများဖြင့်အားဖြည့်ပါဝင်ခဲ့သူများအားပါရရအပေးပူပေါင်းပါဝင်ခဲ့သူများအားလုံးတယောက်ချင်းစီကိုကျေးဇူးအထူးတင်လေးစားရပါတယ်ဒေါ်လာရင်းကြာလာတာနဲ့အမျှရမုံငွေဆက်လက်လိုအပ်နေတာဖြစ်လို့ရတဲ့ဘက်ကရှိတဲ့ခွန်အားနဲ့ဆက်လက်ပြီးစုပေါင်းချီတက်ကြမယ်လို့ပြင်သစ်ဆိုင်ရာ NUG ကိုယ်စားလှယ်မန်နန်းစုမွန်အောင်ကဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မနက်ဖြန်အော်တိုဘားလ30ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာမြောက်အရှေ့မြောက်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နယ်တောင်ပိုင်းဒေသတွေမှာလည်းမြောက်အနောက်မြောက်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်ပြင်တို့မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပါတယ်။ထူးခြားတဲ့အခြေအနေကတော့ဗီယက်နမ်ကမ်းခြေကမုန်တိုင်းဒရာမီဟာမုန်တိုင်းငယ်ဖြစ်အားလျော့သွားနိုင်ပြီးကုန်းတဝိုက်ရေတဝက်အနေအထားနဲ့ဆက်ရှိနေနိုင်ပါတယ်။ဗီယက်နမ်လွေမြင့်နဲ့ထိုင်းလွေမြင့်တွေပေါ်မှာမိုးဆက်လက်သဲထန်စီနိုင်ပါတယ်။မိုးချီနေကတော့ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကျဲကျဲ၊ကြံသေးတာတွေမှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမပင်လယ်ပြင်မှာလေဟာမြောက်အနောက်မြောက်ဘက်ကနေတနအီကုန်9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အင်ရှိနိုင်ပါတယ်ရှင်။
ဗီဒီယို NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမဲ့တော်လန်ရေးကဗျာအစီအစဉ်မှာကိုသားကြီးခရမ်းရေးသားထားပြီးຫນွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့ဒီတော်လန်ရေးပြီးရင်လို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီတော်လန်ရေးပြီးရင်ဒီတော်လန်ရေးပြီးရင်တစ်ပင်ရေးအောင်ကော်ဖီတစ်ခွက်စာအုပ်တစ်ဖက်နဲ့ဆဲလိတ်တူလက်ကြညှက်လို့အနာကက်ရေခက်အေးအေးတွေးနေခြင်းကိုလောက်ပါဒီတော်လန်ရေးပြီးရင်တချို့တွေအတွက်ကြေကွဲရင်တချို့တွေ ਨੇ ရီမောရင်ဒီလိုအဖြစ်အပျက်တွေကြာရိုးသားခြင်းကိုလောက်ပါဒီတော်လန်ရေးပြီးရင်အမေအိမ်အပြေးပြန်အမေလက်ရာအဝလွေအမေခင်းပေးတဲ့အိယာထမအမေစူတန်ကြားမနိုးထဒီလိုဒီလိုဒီလိုစိတ်အေးလက်အေးအိတ်ဆက်ခြင်းကိုလောက်ပါဒီတော်လည်းရေးပြီးရင်ချစ်ရသူတွေချင်းအတူတူဆုံဖက်ဂဟေဆက်လို့အနာကပ်ပန်းတွေပွင့်စေခြင်းကိုလောက်ပါဒီတော်လည်းရေးပြီးရင်ရေပေါ်စီတွေကြားနေရာယူခြင်းသူတွေရဲ့နောက်မှာပြုံးတစ်ခါမဲ့တလှဲ့နဲ့ဒီလိုပဲနောက်တစ်ချိန်အာနာရှင်မပေါ်လာစေခြင်းကိုလောက်ပါဒီတော်လည်းရေးပြီးရင်ငါတို့မျိုးဆက်ကိုမှုသားမဆူသမိုင်းမလိန်အရှိတရားကိုဖြန့်ခင်းလို့ကောင်းကင်အစစ်ကိုမြင်စေခြင်းကိုလောက်ပါဒီတော်လည်းရေးပြီးရင်ခရာတန်တွေရဲ့အဝေးအမေ့အိမ်အိုလေးထဲမှာစိတ်အေးလုံခြုံစွာအရင်လိုပြန်ဆုံခွင့်ပြုပါဒီတော်လည်းရေးပြီးရင်ဒီတော်လည်းရေးပြီးရင်ဒီတော်လည်းရေးပြီးရင်ကိုသားကြီးခရံ
ဗီဒီယို NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တော်လန်ရေးအစီအစီအစဉ်မှာနေသွင်းနိုင်ရေးသားထားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့တပြေးညိုကော့စမိုပိုလီတန်အိမ်လွမ်းဝေဒနာလို့အမည်ရတဲ့အစီအစဉ်ကိုနားဆင်ကြရမှာပဲဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ဒီဒေသဆွဲနေသူဟုကိုယ့်ကိုယ်ကိုယူဆသူဖြစ်ပါသည်တို့တိုင်အောင် ကျွန်တော်မသိစိတ်ထဲတွင်ဒေသဆွဲသည်ရှိမြဲရှိနေပါသည်။နှွေဦးပေါက်၍မြူတွေဝဲလျင်တမာရွက်တို့ကျူလျင်အင်ဂျင်တို့ဖူးကျင်ရောက်လျင်ဇာတိကိုအလိုလိုလွမ်းလာတတ်ပါသည်။တောင်တမန်ရွှေအင်းကလေးညင်းစော်တော့တမိုင်းဝတ္ထုကြီးထဲမှာဆရာမြကစာဆိုရဲ့အိမ်လွမ်းစိတ်တွေအကြောင်းကိုဖွင့်ပြတယ်။ဆရာစော်ကြီးဆရာမင်းသူဝန်နဲ့နောက်ဆုံးကိုရီးကိုရာဝေဒနာအဖွဲ့နဲတဲ့သခင်ကိုတော်မှိုင်းပင်လျင်အိမ်လွမ်းဝေဒနာကိုမဖွဲ့ဘဲမတတ်နိုင်ခဲ့ပါလို့ဆရာမြကမှတ်ချက်ပြုခဲ့တယ်။ဆရာမြရေးပြတဲ့မြို့ဟောင်းတွေရဲ့ယဉ်ကျေးမှုဇာတိမှန်ရဲ့အစဉ်လာထိမ့်သိမ့်တက်လို့မှုတစ်ဖက်ကမြို့သစ်တွေရဲ့ကော့စမိုပိုလီတန်ဆန်မှုကြားကအားပြိုင်မှုကိုအခုပြန်တွေးကြည့်တဲ့အခါကျွန်တော်မှာအတွေးတစ်ခုရလာတယ်။နိုဘယ်ဆုရှင်အမတရာဆင်းကနာမည်ကျော်သူစာအုပ် The Argumentative Indian မှာသူရဲ့ cosmopolitan ဆမှုအကြောင်းရေးပြတယ်။တကယ်တော့သူကိုယ်သူနမူနာပေးရင်ဒီနေ့ခေတ်လူအများစုရဲ့အယောယောအနှွန်နော်တရုတ်တကံကိုမိမောင်းထိုးပြခဲ့တာပါ။အိန္ဒိယရဲ့မဟာလူသားကြီးနှစ်ယောက်ဖြစ်ကြတဲ့ဂန္ဒီကြီးရဲ့ဇာတိဆွဲနဲ့တကိုးရဲ့ cosmopolitan ဆမှုအကြောင်းကိုဖွဲ့ပြခဲ့ပါတယ်။ဒီနေ့ခေတ်စကားနဲ့ပြောရရင် nationalism နဲ့ globalism ကြားကဝိရောဓီလို့ဆိုရမယ်။ဒီလိုမတည့်အတူနေဝါဒဟာအိန္ဒိယအမှတ်လက္ခဏာလို့အမတရာဆင်းကဂုံယူပြီးဆိုကျင်ပုံရပါတယ်။ပြန်ကြည့်တဲ့အခါမကြာခင်ကအင်္ဂလန်ပြည်မှာအိန္ဒိယနယ်ပွားဝန်ကြီးချုပ်ဖြစ်လာ။တိတ်မကြာခင်အမေရိကမှာအိန္ဒိယနယ်ပွားအမျိုးသမီးတစ်ယောက်သမ္မတဖြစ်ခြင်းလည်းဖြစ်လာဦးမယ်။ဒါကိုကြည့်ရင်အိန္ဒိယသားတွေကော့စမိုပိုလီတန်ဆန်မှုဟာဂုံယူမယ်ဆိုဂုံယူထိုက်ပါတယ်။တကယ်တော့ဆရာမြပြောတဲ့အိမ်လွမ်းစိတ်အကြောင်းနဲ့ဆက်ဆက်လို့စဉ်းစားရင်အတွေးချော်တော့မလို့ဖြစ်ရပြန်တယ်။ဆရာမြကဆရာမင်းသူဝင်ရဲ့မသိစိတ်တဲ့ပုံနေတဲ့အိမ်လွမ်းစိတ်ကိုချီအားကောက်တဲ့အခါတပြေးသည်မှက်လေစောက်တဲခရာချုံကြာဖြူပွင့်အုံးလက်နွားခရေဘူးကောက်တလင်းဇလတ်ချုံစတဲ့ဆရာကဗျာရီတဲကနမိတ်ပုံတွေကိုဥပမာပေးပါတယ်။မြေဝကျွန်းပေါ်ဇာတိဆရာစောကြီးဆိုရင်လဲကျူယိုးပေတာဒဏိတန်းဗုမအစသည်ဖြင့်အညာခွင်မှာကြီးပြင်းရတဲ့တခင်ကိုတော်မှိုင်းကအညာဒလေကိုသူစားတဲ့ဖွဲ့လေရှိတယ်လို့ဆရာမြကိုယ်တိုင်လည်းအစမှဖော်ပြထားတယ်လို့အညာအငွေ့အသက်တွေမြင်ရင်လွမ်းတက်သူပါပဲ။ဒါကဆရာမြရဲ့စာတွေကသိရသမျှဆရာမြပြောတဲ့ cosmopolitan စာဆိုရဲ့အိမ်လွမ်းစိတ်နဲ့ပတ်သက်လို့ကျွန်တော်ဆက်ဆက်တွေးမိတာကဆရာမင်းသူဝန်ရဲ့နာမည်ကြီးတပြေညိုဆိုတဲ့ကဗျာပါပဲ။ဒီကဗျာကိုဆရာဝန်ကအင်္ဂလန်မှာရောက်နေတုန်းရေးခဲ့တယ်မဟုတ်လား။ပြန်စင်းစားကြည့်တဲ့အခါဆရာဝန်ဟာသူခေသူခါကကဘာကြီးရဲ့မြို့တော်စီရောက်နေပေမဲ့တပြေညိုးဆိုတဲ့ပန်းကိုတတိယနေခဲ့တယ်။တို့မြေမှာတို့မြေကမ်းပါတဲ့တပြေညိုးရွှေပိုပန်းဟာကလမ်းလျက်ပါကိုလင်းကျက်အစောကွင်းထက်မှာတူပျော်ပျော်နဲ့စီတော်ကိုရည်မြော်မှန်းကပရောင်နေမှာအောင်စီယွန်းရအောင်တပြေညိုးရွှေပိုပန်းရည်နဲ့လှမ်းကြစို့လေ။အားလုံးသိပြီးသားကဗျာကိုစာချက်ဖို့လိုတော့မယ်မထင်ပါဘူး။ဒီနေရာမှာစာဆိုဟာတပြေညိုရွှေဘူအောင်စီတနည်းအားဖြင့်အတိတ်သမိုင်းအမျိုးသားလက္ခဏာတွေကိုလွမ်းဆွနေတာလို့နားလည်ရပါတယ်။ Quintet Linjet ဆိုတာတွေကတော့တမာဘီတာစတဲ့ဆင်းရဲချုံငယ်တဲ့နိုင်ငံလေးတွေကရိုးရိုးတတပြည်သူကြားတွေကဘာသာစကားသူတို့အငွေ့အသက်တွေပါပဲ။ဒီနေရာမှာစဉ်းစားမိတာကဆရာမင်းသူဝန်ဟာသူ့တကူစာလွတ်မြောက်နေပေမဲ့ဇာတိမီအလွန်းစာတိမီရဲ့ဒုက္ခဒုက္ခတွေကနေမလွတ်မြောက်ခဲ့ဘူးဆိုတာပါပဲဒီလိုစိတ်ကူးမျိုးကိုမန်ဒလာကသူ့ရဲ့လွတ်မြောက်ရေးခရီးရှိအထောက်ပတိမှာရေးထားတယ်သူငငယ်ကလဲခွင်းပြင်းထဲမှာကြွဲကြီးစီရတာသူ့အဖေရာခင်းတဲ့ကကစွန်းဥတွေကိုတူးပြီးရင်မိဖုတ်စားရတာကိုလွတ်လပ်မှုလို့ထင်ခဲ့ပေမဲ့ကြီးလာတဲ့အခါမှာတော့လူမဲတွေရဲ့မလွတ်လပ်တဲ့ဘဝကိုသိလာတော့သူလည်းမလွတ်လပ်သလိုစတင်ခံစားလာရတဲ့အကြောင်းလွတ်လပ်မှုဆိုတာတစုံတစ်ယောက်ကိုတုံ့နှောင်ထားတဲ့ကျိုးကနေဖြီးပေးလိုက်ရုံမဟုတ်တူရဲ့လွတ်လပ်မှုကိုတူကလေးစားရင်းတိုးတက်စေခြင်းဖြင့်အသက်ရှင်နေထိုင်ခြင်းဖြစ်တယ်လို့ရေးခဲ့တယ်။ဆရာမင်းသူဝန်ရဲ့ကဗျာထဲမှာမန်ဒဲလာပြောတယ်လို့နိုင်ငံရေးစကားလုံးတွေမပါပေမဲ့သူ့ကဗျာထဲမှာဒီခံစားချက်မျိုးကိုကျွန်တော်ခံစားရတယ်။တိုက်ဆိုင်မှုတစ်ခုကတပြေးညိုကဗျာကိုမြန်မာပြည်လွတ်လပ်ရေးမရခင်ဆယ်နှစ်တတိမှာရေးခဲ့တာလို့မှတ်တမ်းရှိပါတယ်။စဉ်းစားကြည့်တော့တပြေးပန်းကိုအောင်အတိတ်အောင်နမိတ်ယူပြီးကဗျာရေးခဲ့တာဆရာမင်းသူဝန်တယောက်တည်းမဟုတ်ပါဘူး။တခင်ကိုယ်တော်မှိုင်းရည်တဲ့တပြေနုကျင်းဆိုတဲ့ကဗျာလဲနိုင်ငံရေးကဗျာတပုတ်ပါပဲ။အော်ပြေအမှုပေမှုငွေခရုငင်နဲ့ဇေယတုပါကွ။တပြေနုချင်းတင်ရန်ပန်းတွေကလည်းများလာပါပြီးတဲ့အစချီလေးချိုးကြီးကဗျာကိုအထက်တန်းတင်ယူတဲ့တင်ခဲ့ရတာကိုအမှတ်ရကြပါတယ်။ဝန်တာနုခေဖေပုရှင်ရဲ့အင်္ဂလန်ခရီးအတွက်ရေးတဲ့ကဗျာပါ။ တိုက်ဆိုင်မှုကတပြေညူရောတပြေနုချိန်ရောမြမပြေလွတ်လပ်ရေးနဲ့ပတ်သက်နေပါတယ်ဆရာကြီးမှန်းရဲ့ကြပြားထဲမှာဆရာမြပြောတဲ့စာဆိုရဲ့အိမ်လွမ်းစိတ်ကိုရှာကြည့်တဲ့အခါတပုတ်လုံးလူလိုပဲပြောရပါမယ်မဟာအလုံးအညာမုံရွာတဝန်းငယ်ပြင်းဟန်တာတကုံပါဆန်ရတထုံကွန်းစီကလွမ်းရမမေ့သူတွေတော့ကွယ်စွန့်သက်စေလှူတပြေပန်းဆိုရင်အောင်ဝတိတ်အောင်နမိတ်နဲ့ဖျားတင်နဲ့တင်စစ်ထွက်သူစစ်ပြန်သူတွေကိုကျိုးတဲ့ပန်းဖြစ်နေတော့စာဆိုရဲ့စိတ်ထဲရောက်တာဆန်းတယ်မဆိုနိုင်ပါဘူးဒီနေရာရောက်တဲ့အခါမှာတတိမယပဲမနေနိုင်တဲ့တပြေရွက်နဲ့လွမ်းချင်းတပုတ်ကတော့မျောရှာသူတပြေရွက်ကိုရည်တွက်ပါလို့စောင့်ကနေတော့မြည်ဆိုတဲ့ရှေးတချင်းတပုတ်ကစာသားတစပါတကယ်ကြတော့ဒီကဗျာတွေဒီစာတွေတဲကနမိတ်ပုံတွေကိုမြမပြည်မှာရှိနေတုန်းကကျွန်တော်တစ်ခါတစ်ခါတတိယနေတတ်ပါတယ်အခုမြမပြည်ပြင်ပရောက်တဲ့အခါတိုက်ဆိုင်တဲ့အခါပို့လို့တတိယတယ်ဆိုရမယ်ဆရာမပြောသလိုပြောရရင်ကျွန်တော်ဟာလဲမိမိကိုယ်ကိုဇာတိစိတ်အစွဲနှဲသူလို့မှတ်ယူထားပေမဲ့မသိစိတ်တဲ့ကိန်းအောင်နေတဲ့အိမ်လွမ်းစိတ်ကိုတော့ဖြင့်ဖျောက်လို့မရပါတခါတလေနွန်းနွန်းလျက်လျက်ဒီလိုအခါမျိုးမှာကျွန်တော်တတိယမိတဲ့တပြေးပန်းနဲ့ပတ်သက်တဲ့နောက်ကပြားတစ်ပုတ်ရှိပါတယ်ဒီကပြားကတော့ဆရာမောင်စိန်ဝင်းရဲ့အချစ်ကပြားစာအုပ်ထဲမှာတွေ့ပြီးကြိုက်ခဲ့လို့မှတ်စုတဲ့ရေးမှတ်ခဲ့တဲ့ကပြားအခုချိန်မှတ်စုမရှိတော့ပေမဲ့ຫນွေထဲမှာဆိုတဲ့ကပြားရဲ့အဆုံးပိုက်ကိုအလွတ်ရနေတုံးပါပဲတပေါင်းຫນွေချောင်းရီငုံအတော့အဟောင်းချွေနွမ်းချောင်းရီခန်းတပေါင်းຫນွေကျမ်းပေမဲ့တပြေပန်းအညွတ်နီနီတို့အတွန့်ရှိရှိအနေရဲ့ຫນွေထဲမကြောက
Video NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လိုင်းရေးတေဂီတာအစီအစဉ်မှာစလိုင်းကီးဘူးရေးသားပြီး CDF ကံပတ်လက်ရဲပေါ်များတီဆိုထားတဲ့အိမ်အိုမျိုးအလွမ်းလို့အမည်ရတဲ့တော်လိုင်းရေးတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Yeah.
ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။ဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာအနောက်ပိုးကရင်ဘာသာနဲ့နတ်ရင်နွေးမေကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ဘာကမလဲဖိရဖိဘာအန်ယူဂျီလန်ခလူလဖာမူနီမိုမိုကိုရတယ်လို့ပုနာရကုဒိုဖောက်ထံမူကနီတပ်ဘဒရာလစပရလဖာနော်လို့ပါလကုဒိုဖောက်ထံစပရလဖာယောနော်မွေယာနဲ့ရင်ဝင်းမီနော်နော်စပရခန့်ထေကရွေနော်သုတ်ဆောင်မန်းတို့ကလန်ထေကောက်ကဆက်ပုတ်ထံဆက်လက်စပုတ်ထံတုတ်ဖူလဖာတကြံနော်အကြောင်းကချံပေါပလိကအဖူခိအိုအခုတုတ်ခုဖတ်တို့အင်ဘန်လာနော်လာဝိဒါလက်ခူးစီလိနေလနေနေဆက်လက်စလောင်းလမ်းမှုဖော်နော်နော်ဘဘကမလပါစပီကိုပြတိုင်ကြောင်းမတော့ဖူကနာဖပထုတ်တုတ်ဆောင်မန်တူဖန်လာအဝေလနဲ့ကနန်တော့မွက်လဲခုတော်မတုတ်ခေါဆက်ကအဝေပိုဒိအကြောင်းခမလတော့ဖူလာအောင်လန်ချန်လပါကပါခုလလက် KIO တကြကတုတ်ခုဖတ်တို့အင်ပန်လာတော့ပရထချဝေတာလို့လကတိပါ KIO အတုအနိတိန်ချနိအလန်လပါဖခုတော်မစတုတ်ထိုင်ဒက်စတထန်ထိုင်တနူလလူပိဆက်ကြိုက်တဲ့ Sports Plus Face မှာယုံတော့အခိုက်စစ်တုတ်တရားထဝေတာနော်တုတ်ကိုဖတ်သူစလောင်းလန်းအလော်အဝင်တော့ KIO စတုတ္တရာထိုင်းစမလန်းလဖာလဲအမွဲ့ဒီစာ TV နဲ့တက္ကချင် net ဘာစစ်အခုခုနာဝင်တော့ gait ပုပ္ပတရာထဝင်တယ်နော်စပရနီဝေကွေနော်မြရီဝေဖာ BGF လိုက်တိုးတဲ့ cycle ကခုတို့ပါတလဲလောက်ထုတ်ပနီစီခူးတဲ့၎င်းစီနာရီမီနီလီစီအရှဖတ်တာညနာမင်းဆိုင်မိယာဖတ်တအဝေနီစီတတ်မှတ်မှုတဲ့တာအောက်ကစီတန်နီဖူတာတပွဲနီယာတီဝိဒါကော PGF Live 2ဆက်ဖူဝိဒါနော်ဂိုက်ပတိယာပါလို့တုတ်ဖူဒီပါ PGF Live 2 V ကိုလိုက်တူနော်နှုတ်လန်းစုတ်ဆိုင်ကယ်လန့်ခိုင်ကဆိုင်ကယ်ထိုင်းပါဖွဲ့နေသူအဖန်လာတဲ့ထောက်လက်အရင်မှထုတ်လန်းဆိုင်ကယ်ကောဆိုင်ဖူဝိဒါနော်ဂိုက်ပတိယာပါလို့စပရတရွေကရွေနော်ကချံဖလုတ်တဲ့မန်တုတ်ဖစိတ်ဝေလတာလန်တီခန့်ခရိုစပုစလူလဖာတဲ့မနီတင်းရင်လိုက်သူစပုစလို့လိုက်သူစလစ်စတိုင်းဖို့လိုက်သူခုခုနောကပြတရပါလို့လက်အခေါ်ဦးဖောက်တာစပုစလို့ကဖလာလန်ရှာတဲ့လိုက်သူလာနန်းဦးနိုင်ရောဖောက်ဝဲလက်စစ်တော်လန်းစကုံစတိုင်းသူ့နောကလူလူရိမာနောကပြတရပါလို့ဖေ့စ်မာဆလက်ဘတ်စထုတ်တင်းလိုက်သူကနန်းနောစိုက်ဘိုယူကိမူဒါလန်းသူ့နောတာကဖိလန်လိုက်သူကခုကြောင်းဤမွဲဖိလန်လိုက်သူခွင်းခိုးစီရိုက်သူနိနောကဖိလန်ချိုင်းလိုက်သူကြောင်းပါလရီထိုက်ကနန်တော့ကြောင့်ဂိမူတာလန်တော့ပိုရဝိဒါနောကပတိယပါနောစစ်ပရလက်ခိုင်ထုတ်ကွေနောရောင်နီလာယာလန်စတီလန်တို့လန်ဘတ်စပုံးထံဖူလဖာကကမာဆက်ကဒုအောင်ဆေးဖောက်စလာတဲ့ဘင်းတော့ကြောင့်နောက်ထုတ်ပနီစီခို့တဲ့ဘတ်ရိုက်တာကိုပေါနစိတ်ချဝေလေဆိုရှယ်မီဒီယာဖော်နော်လို့ခိုင်းတီခန့်မဲဆော့ဝိတ်ဖာစီဒီယန်ဘူးလူခို့လဖာတဲ့ဝိုင်ဝါဖူစပုံးထံဖူလဖာကရောင်နီလာယာလန်မာဆက်ထားဆောက်ပွေလန်safe ကစားတန်ဒီဘန်ဒဘန် safe တိလနနနောက CDM ဒါပိုတကဖန်ခိုပေါကဲဝိဒအကရွှေလန်ထနေနောကပတိယပါလို့သရှုလန်ချလိပလာနောရွှေလန်ထနေဝိဒလည်းချောင်းလလနိုဝင်ဘာရိုက်တန်နောကစိတ်ထဝိဒလို့ဘူးရင်ချဘဒရလန်စပရပယမဒါခွေရလို့ပကမလည်းဖိရဖိပအနုဂျီလခုလပါဘုကဘာမုရှူကိုကဒီလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ